တရားလွတ်တော်ရှိနေဥခုနီလောက်ကျန်တက်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးအရေးယူနိုင်ရေးအတွက် NLD အစိုးရဘက်ကစိတ်ဝင်စားမှုနည်းနေတယ်လို့ဥခုနီရဲ့အကျိုးဆောင်ရှိနေဥနေလာကပြောဆိုလိုက်သလိုစုံစမ်းစစ်ဆေးကော်မတီတရားဖွဲ့စည်းပြီးစစ်ဆေးပေးဖို့လဲအစိုးရကိုတိုက်တွန်းလိုက်ပါတယ်မိသားစုဘက်ကလည်းလောက်ကျန်ခံရမှုနဲ့ပတ်သက်တဲ့ဖြစ်ရပ်ကိုအမှန်တိုင်းအမြန်ဆုံးဖော်ထုတ်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒီသတင်းကိုကိုရိုင်းတော်ရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမီခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဥက္ကုဏီလောက်ကျန်ခံရမှုနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာတရားလိုပြသက်သေတွေကိုစစ်ဆေးခဲ့ရမှာဥက္ကုဏီရဲ့အကျိုးဆောင်ရှေ့နေတူဖြစ်တဲ့ဦးနေလာကအခုလိုတောင်းဆိုလိုက်တာပါရှေ့နေကြီးဥက္ကုဏီလောက်ကျန်တက်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးရမိပြီးထိုက်တင့်တယ်လို့အရေးယူနိုင်ရေးအတွက်အာဏာပိုင်တွေဘက်ကဒီထက်ပိုပြီးအားထုတ်ပေးဖို့တိုက်တွန်းလိုက်တာပါ
ဒီအဓိကပြီးလက်ရှိအစိုးရရဲ့ NLD ပါတီကိုမြစ်တာရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသက်ခံတဲ့လူကတော့ပြန်မရှင်းလာတယ်ဒါရောဒါပြီးနဲ့ဘာကြောင့်မို့လို့လုံးကျန်တက်ခတ်ကြတယ်နိုင်ငံရေးကိုသူရောကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့ဖော်ထုတ်ပေးဖို့စုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့စည်းပြီးဖို့ NLD အစိုးရအပေါ်မှာပြောဟိုပြောလို့တယ်ဒါပြီးနဲ့ NLD အစိုးရရဲ့ NLD ပါတီဝီရဲ့ကျွန်တော်ဒီမှုပေါ်မှာကျွန်တော်စိတ်ဝင်စားမှုပါဆရာတို့ဘက်ကပြောမှဆိုရင်တော့မမြင်မတွေ့ရသည်ဟုပဲပြောလို့ရပါတယ
်ဥကုံဒီလောက်ကြံခံခဲ့ရတာဟာ၈လနီးပါးကြာမြင့်လာပြီဖြစ်ပေမဲ့လောက်ကြံတက်ဖြတ်မှုမှာပါဝင်တယ်လို့တန်တရားရှိသူကိုခုထိဖမ်းဆီးရမိနိုင်ခြင်းမရှိသေးပါဘူးဥကုံဒီလောက်ကြံခံခဲ့ရတဲ့နေ့ကလေးစိတ်မှာဖခင်ဖြစ်သူကိုတွားရောက်ကြိုးစိုးခဲ့တဲ့တမီးဖြစ်သူဒေါက်တာရင်ရွယ်ခိုင်ကိုဒီကနေ့မှာတရားလိုပြသက်သေအဖြစ်ယုံတင်စစ်ဆေးခဲ့တာပါတရားရုံးထွက်ဆိုချက်ပြီးသတင်းတောက်တွေကဒေါက်တာရင်ရွယ်ခိုင်ကိုမေးမြန်းရမှာတော့ဖခင်လောက်ကျန်ခံရမှုနဲ့ပတ်သက်ပြီးအဖြစ်မှန်တိုင်းတက်နိုင်သမျှအမြန်ဆုံးဖော်ထုတ်ပေးဖို့လိုလားကြောင်းပြောကြားခဲ့တယ်လို့အမှန်တရားပေါ်ပေါက်လာရေးဟာမိသားစုအတွက်သာမကမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးအတွက်ပါအရေးတကြီးလိုအပ်တဲ့ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဘာကြောင့်လဲဆိုတာသိတဲ့နဲ့ဘယ်သူလောက်တာလဲဆိုတာကျွန်တော်ဒေတာပေါက်သိတဲ့နာပေါ့ကျွန်တော်ပြောနေအမှန်တရားဆိုတာအဲ့ဒါပဲ။ဘာကြောင့်လောက်တာလဲဘယ်သူတွေလောက်တာလဲအဲ့ဒါကျွန်တော်တို့အကုန်သိချက်ပါ။တည်သွားတဲ့လူကတော့ကျွန်တော်တို့တော့ဒါဘာမှပြန်ရလာစရာအကြောင်းမရှိဘူးဆိုတော့ကျွန်တော်တို့ကမျောလင်းစရာကအမှန်တရားတစ်ခုပဲရှိတယ်။အဲ့ဒီအမှန်တရားဆိုတာကျွန်တော်တို့မိသားစုထက်ကိုနိုင်ငံအတွက်ကဥပဒေရေးရာတွေတော့တိတ်ကိုလိုအပ်တယ်လို့ကျွန်တော်ချက်တယ်။အမှန်တရားထွက်မှဖြစ်လိမ့်မယ်။မထွက်ဘူးဆိုတော့ကျွန်တော်တို့နိုင်ငံအတွက်ကဥပဒေရေးရာတော့အရန်ကိုလက်မျိုးထိုးစရာဖြစ်သွားလိမ့်မယ်။
ဥက္ကုဏီအမှုနဲ့ပတ်သက်ပြီးတန်တရာရှိသူအဖြစ်ဆွဆွဲခံနေရသူဥဝဝင်းခိုင်ကိုဖမ်းဆီးရမိနိုင်မယ်လို့ယုံကြည်နေတဲ့ရှေ့နေဦးနေလာကတော့တန်တရာရှိသူဟာမြန်မာနိုင်ငံတွင်းမှာသာရှိနေတာမို့မကြခင်မှာပဲအမှုအခြေအနေထူးခြားမှုရှိလာမယ်လို့ယူဆကြောင်းပြောပါတယ်
။အကြမ်းကြီးယုံကြည်နှစ်ချင်းသုံးချင်းလောက်ဆိုရှင်ကျွန်တော်တို့ဒီအမှုရဲ့ယုံလုံးကပိုပေါ်လာမယ်လို့ပဲကျွန်တော်ပြောချင်ပါတယ်။နောက်တစ်ခုကဘာလဲဆိုတော့အဝင်းခိုင်ဖမ်းဆီးရမိခြင်းမရှိတဲ့အတွက်ကြောင့်မို့လို့ဘာကြောင့်မို့လို့တတ်ခဲ့တယ်ဆိုတဲ့အကြောင်းချင်းရကျွန်တော်တို့မတိရဘူးမတိရတဲ့အတွက်ကြောင့်ဘာကြောင့်တတ်ခဲ့တယ်ဆိုတဲ့အကြောင်းချင်းကိုသိရသိရဖို့တော့အဝင်းခိုင်ဖမ်းဆီးရမိရေးအတွက်ကျွန်တော်မိသားစုပူဇော်အားလုံးကိုမိတ္တရက်ခံရမယ်ဆိုလို့ရှိတော့ကျွန်တော်တို့တက်ဆိုင်ရာအရေးဖွဲ့စည်းနေတာဗမာနိုင်ငံထဲမှာရှိနေတဲ့အဝင်းခိုင်ကိုဖမ်းဆီးရမိရေးအတွက်ကြိုးပမ်းဆောင်ရွက်ပေးဖို့အတွက်ကိုမိတ္တရက်ခံရမယ်
တရားလွတ်တော်ရှိနေဥကုံကြီးဟာဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားကအပြန်ရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံခဲ့ရတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးအပတ်စဉ်တောက်ကြနေတိုင်းမှာရုံထုတ်စစ်ဆေးနေတာဖြစ်ပြီးအခုအချိန်ထိကတော့အဓိကတရားခံအဖြစ်တန်တရားရှိသူဥအောင်ဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့တနက်နေ့ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူဥကြည်လင်းနေခဲ့တဲ့ဖုန်ကြီးကျောင်းကဆရာတော်အပါဝင်တက်တေ9ယောက်ကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။